မင်္ဂလာပါခင်ဗျာ။ဒီကနေ့ညပိုင်းတရားလေးလိုက်စီစဉ်ကနေပြီးတော့ကျူးစွာပါတယ်။ကျွန်တော်ဒီနေ့ဆွနေမဲ့အကြောင်းအရာကတော့ဒီအမေရိကန်ရည်ယူမှုနိုင်ငံတကာဖိအားနဲ့သူ့ရဲ့တည်ရောက်မှုတွေကိစ္စပါ။မြန်မာနိုင်ငံရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွင်းမှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တို့ဒီရဲဘက်ကစစ်တပ်ကပါပါပါတယ်။အမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရည်ယူတာတွေလုပ်ပါတယ်။ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စီမှာမဟုတ်ဘူးလို့ပြောသူတွေရှိသလိုပဲဒီယူဒလိုမျိုးရည်ရွယ်မှုတွေကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်တာတော့ရှိသွားနိုင်မယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်မလဲဒီအမေရိကန်လွှတ်တော်မှချုပ်ကတော့ဒီထက်ပိုပြီးတော့ရည်ရွယ်ဖို့ဆိုပြီးတော့နိုင်ငံရေးဝန်ကြီးကိုတိုက်တွန်းတာတွေမျိုးတွေရှိပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့ရည်ရွယ်တန်ခတ်မှုမျိုးတွေနိုင်ငံတကာရဲ့ဖိအားတွေဟာဘလောက်တက်ရောက်နိုင်လဲဘလောက်ထိရောက်နိုင်လဲဒါကိုကျွန်တော်တို့ကူဒဲလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်က2ဦးရှိပါတယ်။ပထမတူကတော့ယနေ့ခေတ်ဒီနိုင်ငံရေးမဂ္ဂဇင်းရဲ့အေရာချုပ်ဖြစ်တဲ့ဦးသက်စင်ဖြစ်ပါတယ်။နောက်တူကတော့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကဦးစောချက်ဖြစ်ပါတယ်ခင်ဗျ2ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုသက်စင်ကြားရမယ်ထင်ပါတယ်ကိုသက်စင်ကြားပါလား
ဟုတ်ကြားပါတယ်
ခင်ဗျโอเคကိုသက်စင်ကျွန်တော်အရင်ဆုံးဒီပြားပေးတာတွေထိရောက်တာတွေမတိုင်ခင်မှာအရင်ဆုံးဒီလက်ရှိ NLD အစိုးရရဲ့လူခွင့်ရေးနဲ့ပတ်သက်လို့ရည်တည်ချက်ပေါ့တကယ်တမ်းပြောရရင် NLD အစိုးရတိုက်ခိုက်ဖြစ်ချိန်ကာလတုန်းကလူခွင့်ရေးနဲ့ပတ်သက်ပြီးတော့တော်လေးပြောဆိုထောက်ပြတဲ့ဝေဖန်တဲ့နိုင်ငံတကာပြားတွေကိုလည်းသူတောင်းဆိုခဲ့တာမျိုးတွေရှိပါတယ်ခင်ဗျာအခုလက်ရှိ NLD အစိုးရကိုယ်တိုင်ကသူကိုယ်တိုင်အစိုးရဖြစ်နေတဲ့အချိန်မှာလူခွင့်ရေးနဲ့ပတ်သက်လို့အခုဆွဆွဲနေတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့သူရဲ့ရည်တည်ချက်ပေါ့ကိုသက်စင်ဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအရင်တော့ဆီကကလာ NLD ပါတီတော့ဒီအတက်ခံဘွားကလာတော့ကျွန်တော်တို့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ရှိရင်နိုင်ငံတကာကနေပြီးတော့အော်ဒီလိုမင်းပေါ့နော်ဒီလိုခုဆန်ရှင်တို့ပို့ပါနော်အရင်ကစိုးစီးပွားရေးကဒီစိုးစိုးကိုကြည့်ဆိုင်မှာကောင်းစားမှုကြီးကသူမလုပ်ခဲ့ဘူးဒီပေါင်းဆိုခဲ့ဘူးလို့ပြောနေနေတယ်ဒါနဲ့တကယ်တော့ကျွန်တော်ဒီစီညာစုကြီးခြေထဲမှာဒါရတကယ်ပဲသူကပေါင်းပတ်သက်ခဲ့ပေါင်းပေါင်းပတ်သက်ခဲ့ဒီလိုမျိုးလို့လုပ်ဖို့တောက်ဆိုခဲ့ဆိုတော့အားကြီးရှိပါတယ်ဒါနဲ့အခုချိန်မှာအခုချိန်မှာကြားရတဲ့ကဒီအမှန်ရပြီးတော့ပိုင်းပါတော့အကျိုးဒီလိုမျိုးဒီဒုက္ခနဲ့ပတ်သက်တဲ့ကိစ္စတွေမှာသူကနောက်နိုင်ငံကနေပြီးတော့ပေါင်းပတ်သက်ဖို့နောက်နိုင်ငံနဲ့ကူညီရယူဖို့ဆိုတဲ့ကိစ္စမျိုးတွေကိုတောင်းဆိုကြည့်ဆောင်တော့တောင်းဦးသူရောကျွန်တော်တားမိတာမရှိသေးတော့ဒုက္ခနဲ့ပတ်သက်ပြီးရရှိမှာသူ့အစိုးရအနေနဲ့ဒီခွင့်ယူပြီးတော့လိုက်နာရဲဆိုတဲ့ပုံစံမျိုးကိုတော့ဖော်ဆောင်တဲ့နေထိုင်မှုကိုတွေ့ရပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီအခုဖြစ်နေတဲ့အခြေအနေတွေပေါ့ကချင်ပြည်မှာလည်းစစ်ပွဲတွေဖြစ်ပါတယ်စစ်ပွဲနဲ့အတူဒေသခံတွေထိခိုက်တဲ့အောင်မှုရှိပါတယ်ရှမ်းပြည်မှာလည်းဖြစ်ပါတယ်အလားတူပဲရခိုင်ပြည်မြောက်ပိုင်းမှာလည်းဖြစ်နေတဲ့ပြဿနာရှိပါတယ်တို့လူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာကအခုဖိအားပေးနေတာနဲ့ပတ်သက်လို့ဖိအားပေးလှုပ်ဆောင်တာတွေကတကယ်ကိုအစိုးရအပေါ်မှာသွားသိရောက်မှုရှိရလား
ဟုတ်ကဲ့ဟိုအရင်ဆက်ကလုပ်တဲ့ဟိုဗောရင်းစုစုနဲ့ဆက်တော့လုပ်တဲ့ဒီဟိုတော့ဒီပြည်သူမျိုးဆိုတာကတော့တိုင်းဒီလိုစစ်စုကတစ်ခုလုံးနဲ့ပတ်သက်တယ်ဥပမာဒီနှစ်ခုရှိကြပါဘူးတစ်ခုကတော့ဥမာလုံးတစ်ခုကတော့ဒီအယလုံးနဲ့ပတ်သက်ပြီးအယလုံးကနေပြီးတော့ဒီလိုလုံးသွားခွင့်နဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုအဲ့ဒီမှာသာပြီးတဲ့ကိစ္စမျိုးရှိရင်နောက်တစ်ခုကတော့တိုင်းပြည်လုံးနဲ့ပတ်သက်တဲ့ဒီခွင့်ဆိုင်ဆိုင်ဆံလုံးနဲ့မညီတဲ့ကိစ္စမျိုးတွေကိုလုပ်တဲ့အန်စီမျိုးတွေရှိကြပါဘူးနှစ်မျိုးရှိကြပါဘူးနော်အခုတော့ဒီလိုဆိုရင်ဆန်ရှင်မှာကတော့ဒါတော့ဒီစီးကြတက်ကထားပြီးအပြစ်မှတ်ထားပြီးတော့လုပ်တဲ့ဆန်ရှင်မျိုးဖြစ်တယ်။ဆိုတော့ဆန်ရှင်မျိုးဖြစ်တဲ့အခါကျနောက်တစ်ခုကလည်းဒီဆန်ရှင်မှာလုပ်တဲ့အခါကျတန်ပြည့်တဲ့အခါကျတော့လေဘုရားပြောရင်အရာရှိလျောက်ကိုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန်ရှင်မလုပ်ခင်ကလေးတော့ကတက်မပေါ်နေပြီးတော့စစ်တပ်ကနေပြီးဒီရာရှိလျောက်ကိုတကယ်လဲပြီးတော့အပြစ်ကျူးလွန်ခဲ့ရဆိုပြီးတော့ရည်ရည်ရှိရှိခဲ့တယ်အဲ့ဒီပုံမှန်ဒီရောဒီရောအမေရိကန်ဘက်ကနေပြီးတော့ဖြတ်ပြီးတော့ဒီရစီတယောက်ကသူတို့မှာတိကျခိုင်လုံတဲ့အောက်ဆက်ရရှိရတဲ့ဖြတ်ပြီးတော့သူတို့ကိုဆန်ရှင်လုပ်တယ်ပေါ့တက်ကက်ဆန်ရှင်လုပ်တယ်ဆိုပြီးတော့ပြစ်မှတ်ထားပြီးဆန်ရှင်လုပ်တယ်ဆိုပြီးတော့ယူပြီးဆိုရဆိုပြီးတော့ပြောတယ်ပေါ့ဗျာအဲ့တော့ဒီကပြောချင်တာကတော့အမေရိကန်ရဲ့သဘောထားကြောင့်ကြည့်ရတော့ပေါ့နော်သူကဒီကအချင်းဒီနိုင်ငံတကာသတ်မှတ်ထားတဲ့လူခွင့်ဆန်ရှင်ဆန်ရှင်နဲ့မမီရဲ့လုပ်ရတဲ့ကိုလုပ်မယ်ဆိုလို့ရှိရင်တော့ဒီလိုမျိုးဒီပြည်သူမျိုးပြည်တံဆန်းမှုရလုံးလေဆိုပြီးတော့သဘောထားသိရသဘောပဲဒီကိစ္စနဲ့ပတ်သက်ပြီးတော့လောကမှာတော့အစိုးရဘက်ကတော့အားမတုံးပြမှုအားမတခြားလုံးပေါ့ဗျာဒီဖြစ်စဉ်တွေခိုင်ပြီးနေဖြစ်စဉ်အချင်းချင်းတွေခိုင်ပြီးနေအချင်းချင်းတွေဆန်းနေတဲ့ခိုင်ပြီးနေဖြစ်တဲ့ခုလုံးမှာအစိုးရကနေပြီးတော့ဒီမျိုးစီနဲ့ပတ်သက်ပြီးလူခွင့်နဲ့ပတ်သက်ပြီးဒီကလူခွင့်နဲ့ပတ်သက်ပြီးချုပ်ဖို့နေကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေကြီးပြဿနာနေပြီးတော့ကြောက်ဆိုကြောက်ဆိုတာမျိုးဝေဖန်တာမျိုးထောက်ပြရမှုတခါမကြောက်ဘူးဒါနဲ့ဒီခိုင်မင်းကတော့ဒီခိုင်မင်းကိစ္စနဲ့ပတ်သက်ပြီးတော့ပမာဥဆုံးစပြီးတော့က ဆန်းစင်လို့ဖို့သူစားတာကတော့ဒါဟိုနင်ပေါ့နော်ဘရစ်တင်နေနေနိုင်ငံနေဘရစ်နိုင်ငံနေစပြီးယူကေနေစပြီးရောလုပ်တယ်အဲ့ချိန်မှာစစ်တပ်ကနေပြီးတော့ပြန်ပြီးတော့ပြင်းထန်ထန်တုံ့ပြန်တယ်ဒါပေမဲ့အဲ့နောက်ပိုင်းမှာ EU1 နေစလို့အဲ့ချိန်မှာတော့မပြောဘူးနောက်ဥအမေရိကန်တို့ကဆန်းစင်နေခါနဲ့တက်တက်ပြီးတော့လည်းတက်မော်နေပြီးဘာမှသူကြီးကတုံ့ပြန်ပြောဆိုတာအရင်လိုမျိုးပြန်ပြီးတော့ဟိုစစ်တပ်ကြီးခံကြံပြောတာတော့မတွေ့ရဘူးဗျအဲ့ဒါသူချောင်းမပြေပေါ့နော်ဒါလက်ရှိအစိုးရအမေရိကန်ဥဆောင်နဲ့အစိုးရကတော့ဒီကနေ့ပတ်သက်တဲ့ဆော်လုံးဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့ဒီအနာရစဉ်ကာလအစပြီးဒီဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့ဒုံးပြတင်တဲ့ကြိုးဆိုတာတွေ့ရပြီဗျ
။ဟုတ်ကဲ့ကုသစဉ်လိုင်းပေါ်မှာနေပြပါအောင်ခင်ဗျာကျွန်တော်ကုစောချက်ဖိတ်ခေါ်ကြပါလိမ့်ကုစောချက်ခုနကပြောသွားတဲ့အထက်မှာဒီအနေအဆွေရဲ့ရည်ရည်ချက်ပါပါတယ်လူခွေနဲ့ပတ်သက်လို့အခုလိုနိုင်ငံတကာကနေပြီးတော့အခုအထူးသဖြင့်ဆိုအမေရိကန်ပြည်ထောင်စုကနေပြီးပြတ်မှတ်ထားရေးယူတဲ့ဟာမျိုးတွေကဘယ်လောက်ထိတိတ်ရောက်မှုရှိပါလဲခင်ဗျာမြန်မာနိုင်ငံလူခွေချင်းတွေဒီကနေ့တိုးတက်လာဖို့အတွက်
ဟုတ်ကဲ့အခုကျွန်တော်အမြင်ပြောရမယ်ဆိုရင်လောလောလတ်ကျွန်တော်တို့ဒီမှာအရင်ကနဲ့ဆိုင်တော့ဘလူးပဲဘလူးခေါ်ရမယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာဖိအားနဲ့အတူဒီအမေရိကန်အစိုးရအနေနဲ့အဲဒီကပ်ပက်ကတပ်ပိုင်းဆိုင်ရာထိပ်ကြီးကောင်းဆောင်လေးဦးကိုအရေးယူပြောဆိုချင်လို့တဲ့အပေါ်မှာရောပြည်တဲ့လုံခဲ့တဲ့ဒီရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးမှအဲတက်ဆိုင်ရာ IH အနာရှိတွေကိုအနာရှိကောင်းဆောင်တွေကိုသူတို့အရေးယူပြန်ဆုံမှုအပေါ်မှာမူတည်မှသူတို့မင်းတို့တပါတော့သူအပြုတ်သဘောဆောင်လာတဲ့အမေထားမှာတွေ့ရတယ်ကြ။ဘာဖြစ်လို့ဆိုသူတို့ဟိုတကယ်ဟိုဟာကိုအတော်ဝင်ရှိတဲ့ပုဂ္ဂိုလ်တွေကိုသူတို့အရေးယူတာလို့ဖြုတ်လိုက်တာလို့ဘာလို့ညာတို့ကကျွန်တော်တို့အသိစိတ်တော့ကာကနာတော့မသိပေမဲ့ဒီလိုလိုသူ့ရဲ့ရှေ့မှာချင်းတာမင်းတာဖြစ်အောင်တော့သူတို့ဒီနိုင်ငံတကာရဲ့ဖိအားတွေကြောင့်ဘယ်လိုကျွန်တော်တို့အဲ့လိုတုံ့တပြည်တယ်။ကျွန်တော်တို့ကချင်းပြည်နယ်ထဲမှာဆိုရင်လည်းသူတို့ဒီမှာအတက်ပက်ကအနေနဲ့ကမ္ဘာပေကဒီလူခွင့်ရတဲ့ချစ်ဖောက်တယ်ပြီးတော့ဒီ IGG တွေကိုသူတို့လက်မလေးကပြတ်တဲ့အနေအထားတွေရှိတယ်အဲ့ဒါလို့ဒီလိုလေသူတို့ဒီချက်ချင်းကြီးပဲသူတို့ဘလို့ကောင်းလို့ဆိုတပ်ပိုင်းကနေလာပြီးမှစုံတန်းဖို့ဆုံးမှုအရေးကြီးတာလည်းရှိတယ်ပြီးတော့တိုက်ရမှုကအစတက်ဆရာအာနာရှိတွေကိုအာနာရှိပုဂ္ဂိုလ်တွေကိုသူတို့ထောင်တန်းစင်ချက်ချတဲ့အနေအထားတွေကိုလည်းတွေ့ရတယ်ပြီးတော့အဲ့ဒါကြောင့်ဒီနိုင်ငံတကာကနေဖိအားပေးတဲ့ပုံမှန်တအားအကြမ်းမူတွေပြီးတော့ကျွန်တော်တို့ဒီအခုလက်ရှိကျွန်တော်တို့ဒီဘယ်ကပြည်ထောင်စုအနေနဲ့ဒီရေတော်တော်ဒေါက်တာကျွန်တော်တို့ဒီတပ်ပက်ကအရာရှိလေးဦးကိုပြစ်စစ်ဆန်ရှင်လုပ်တဲ့အပေါ်မှာအဲ့ချက်ပုံပြီးမှပုံမှန်ကျင်းထန်တဲ့အရေးကြိုတန်းတတ်သိဆုံးမှုတွေကိုကျွန်တော်တို့ကဖြစ်ခိုင်းကြတယ်နဲ့လုပ်ခိုင်းကြတယ်နဲ့ပြီးတော့ဒီတပ်ပက်ဆရာကလည်းသူတို့ကအမေရိကန်ဆိုးရအနေနဲ့ကိုယ်ယူဖောက်ပါနေတဲ့ဟာတွေကိုလည်းတကယ်လို့များဆီဆီရှိနေဆက်စပန်လုပ်ပေးဖို့ကျွန်တော်တို့အနေနဲ့အဲ့ဒီကနောက်ထပ်ဒီအမေရိကန်ပြည်တော်စုကိုလည်းကျွန်တော်တို့တက်သွင်းလို့ပါပဲဒီလိုဒီလိုခုနပြောသွားလို့ပါလေပြောသွားတယ်လို့ပါပဲ NLD အစိုးရလက်ထက်မှာလူခွင့်ရင်းချူဖောက်မှုအပေါ်မှာအစိုးရအနေနဲ့သိကြီးမှအကန့်ထက်တာတော့မရှိပါဘူးခုနအကူပြောသွားတယ်လို့ပါပဲ NLD အစိုးရအာဏာမြိုက်ချင်မှာတော့ပုံစံတမျိုးနဲ့သူတို့ပြောရင်းမှာသူတို့မေးရခဲ့တယ်တက်ခဲ့တယ်ပြီးတော့လက်ရှိအာဏာရတဲ့အချိန်မှာတော့သူတို့ဟိုအစသူတို့ပြောခဲ့တဲ့အနေအထားနဲ့အခုလက်ရှိအစိုးရအနေအထားမှာဒီနေ့အပြောနဲ့အလုပ်ကတော်တော်လေးကွဲနေတယ်လို့တော်တော်လေးမတူတဲ့အပိုင်းအများကြီးတွေ့ရတာပေါ့နော်အဲ့တော့လူခွင့်ရေးကကျွန်တော်တို့ဟိုဒီတစ်ခွေလုံးပါပဲကျွန်တော်တို့ချူပေါက်တဲ့ဟာတွေကကိုပြန်တုံးတက်ကြည့်ရမယ်ဆိုရင်ကျွန်တော်တို့မျက်နှာပူတွေ့ပါပဲပြီးတော့တကယ်အရေးကြီးတဲ့ဟာတွေကပြညာတာမှုမရှိတဲ့အပိုင်းကအများကြီးတွေ့ရတယ်
ကျွန်တော်ဟုတ်ကဲ့ဒီညမှာကုသချက်ကိုတစ်ခုမေးချင်ပါတယ်ခင်ဗျာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချူပေါက်မှုတွေပတ်သက်ပြီးတော့နိုင်ငံတကာကဖိအားပေးရေးယူတဲ့အခါမှာလုံခြုံရေးတပ်ဖွဲ့တွေကအဓိကပြတ်မှတ်ထားပြီးတော့ဦးစားပေးဆောင်ရွက်ပါတယ်ဒါဘာဖြစ်လို့ဆိုနိုင်ငံတကာတုံ့ပြန်ချက်မှာရောတချို့တုံ့ပြန်ချက်တွေမှာရောမြန်မာနိုင်ငံမှာဆူရနှစ်ရပုံစံမျိုးဖြစ်နေတယ်ဆိုတာအမြင်နဲ့ရှိတာပေါ့ဒါပေမဲ့လက်ရှိ NLD ဆူရကတော့နိုင်ငံတော်တာဝန်ရဲရဲကိုတာဝန်ယူထားတဲ့သူဖြစ်ပါတယ်အဲ့တော့ဒီလူခွင့်ချူပေါက်မှုတွေမှာဒီမျိုးသားလက်ရှိအစိုးရအနေနဲ့ကိုဘယ်လောက်ထိတာဝန်ရှိတယ်လို့ဥစ္စာချက်ယူဆပါလဲ
ကျွန်တော်အမြင်ပြောရမယ်ဆိုရင်လက်ရှိနိုင်ငံတော်အစိုးရဘက်မှာပြည်ဝတာဝန်ရှိတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ်ဘာလို့ဆိုတော့နိုင်ငံတော်အစိုးရရဲ့အောက်မှာပဲတာကျ institution ကအောက်မှာပဲရှိတဲ့ကြောင့်သူအစိုးရချင်းမှာလုံးဝပြည်ဝတာဝန်ရှိတယ်လို့ကျွန်တော်သုံးသပ်မိတယ်ကြာ
အဲ့တော့အရေးယူမှုတွေမှာရက်သားတွေမပါတဲ့ကိစ္စကရောကုဥစ္စာချက်အနေနဲ့ဇုံတရားပြောစရာများရှိပါလားဒီကတော့အစိုးရပိုင်းအတောင်ရှိမှာပါ
။ဟုတ်ကဲ့ကျန်တော့ဟုတ်ကဲ့
ဆိုလိုတာကကျွန်တော်တို့ပြင်မှတ်ထားရေးယူတဲ့အခါမှာနိုင်ငံတကာကလုပ်တဲ့အခါမှာဒီစစ်တပ်တို့ရဲတို့လူမျိုးပိုင်းဆိုင်ရာတာဝန်ရှိသူတွေကအဓိကဒါပြင်မှတ်ထားရေးယူပါတယ်ဒါပေမဲ့အရက်သားအုပ်ချုပ်ရေးပိုင်းကလူတွေမပါပါဘူးဒါကိုလက်ခံပါလား
အော်ဒါတော့ကျွန်တော်လက်ခံပါတယ်ဘာဖြစ်လို့ကျွန်တော်ဒီလက်လက်ကိုင်တဲ့ရဲဘက်တို့တပ်ဘက်ကပဲသူတို့ဘယ်လိုခေါ်မလဲဆိုတော့ဒီတို့ကိုညှို့ပတ်မှုတွေကအများဆုံးအဖြစ်ရခိုင်တို့ကသူတို့ဒီမှာပဲပူချစ်မဲ့ဖြစ်တာရှိတဲ့တဲ့ကြောင့်အဲ့ဒါကိုပဲသူတို့လည်းသူတို့ရဲ့နေဆောင်ပေးရမှဒီအပေးလို့ကျွန်တော်
ဒီနေ့ကြဟုတ်ကဲ့ဥစ္စာချက်ဒီ live ပေါ်မှာနေပြောအောင်ခင်ဗျာကျွန်တော်နောက်တစ်ဦးဖိတ်ခေါ်ချင်ပါတယ
်
ကိုဂျိုးဆက်ဝါကတော့လူခွန်ကြီးဒီကာကွယ်မြင့်တင်သူများဒီလူမှုဖွဲ့စည်းကိုဥဆောင်ကိုစူးစမ်းနေတဲ့ဥဆောင်တောင်းမှုစူးစမ်းနေတဲ့လူငယ်ကောင်းဆောင်သူဖြစ်ပါတယ်ကိုဂျိုးဆက်ဝါကြားပါလားခင်ဗျာ
ဟုတ်ကဲ့ပါကြားပါတယ်
ဂျိုးဆက်ဝါကိုကျွန်တော်တခုဥစားပြီးတော့မေးချင်တာလူခွန်ကြီးလက်ရှိမြန်မာနိုင်ငံမှာလူခွန်ကြီးနဲ့ပတ်သက်လို့ခုနကပြောနေလို့ပဲအများကလည်းသုံးသပ်ကြပါတယ်လူခွန်ကြီးဆိုတဲ့ဟာကတစ်ချိန်လုံးကဆိုရင်တော့တော်တော်လေးအတန်ထွက်တယ်ဒါပေမဲ့လူခွန်ကြီးနဲ့ပတ်သက်လို့နောက်ပိုင်းမှာတော်တော်လေးလူခွင်နဲ့ပတ်သက်ပြီးတော့ပြောကြဆိုကြလှုံ့ဆော်ကြတာနည်းလာတယ်အဲ့တော့ဒီကြားထဲမှာလူခွင်လှုပ်ရှားသူတွေကိုပြင်းပြင်းထန်ထန်ဝေဖန်တဲ့အမုန်းစကားတွေပြောပြီးတော့တိုက်ခိုက်တာတွေကျွန်တော်ကြုံနေရပါတယ်အဲ့တော့လူခွင်ဒီလှုပ်ရှားသူတွေရဲ့နေထားလက်ရှိ NLD အစိုးရအောက်မှာဘယ်လောက်ထိလှုပ်လှဲ့လှုပ်ကန့်ဝင်ရှိပါလဲအမ်ဆိုတော့ကျွန်
တော်တို့ဒီခုလက်ရှိမှာဗောနော်လူခွင်လှုပ်ရှားသူတွေအနေနဲ့ဟိုအခက်ဟိုတုံ့တွေ့နေရတဲ့အခြေတွေကတော့ဘက်ပေါင်းဆောင်ကနေလာနေကြတာရှိတယ်ဗျာဆိုတော့အခုပထမတစ်ချက်ကတော့ဒီတမတော်ဘက်ကပေါ့နော်တမတော်ကနေပြီးတော့အရင်ကတည်းကသူကလူခွင့်ရေးဖွဲ့ကြီးတွေဆိုတာကဟိုအမြဲဟိုဝါရပြတ်ပြီးတော့ဟိုဥစားဟိုပြည်သူတွေဟိုအပြုသဘောမမြင်အောင်လို့လှုပ်ဆောင်ခဲ့ရတယ်နေရာရှိရပဲဒုတိယသူကတော့အခုအစိုးရပေါ့နော်အစိုးရတက်လာတဲ့နောက်ပိုင်းမှာဟိုကျွန်တော်တို့ဒီအရင်ကဆိုလို့ရှိရင်ဒီဟိုကျွန်တော်အစိုးရကိုယ်တိုင်ကဟိုအဲ့ဒီပါတီအနေနဲ့တော့ဒီကိုယ်တိုင်ကအရင်ကဆိုရင်လက်မထွက်တဲ့ဟိုချင်းချင်းမျိုးတွေအများကြီးရှိတယ်ပြောလဲခုနောက်ပိုင်းမှာတော်တော်ကြီးကိုအကန့်အသတ်လောက်တာကြီးဟိုတုံလာရတယ်အခုဆိုလို့ရှိရင်တရားတို့ဘာလို့မှဆိုလို့ရှိရင်လည်းတော်တော်ကြီးကိုဟိုကြီးနေဒေသနဲ့အစိုးရကနေပေါ့နော်အကန့်အသတ်တွေအများကြီးလုံလာတာကြီးတွေ့ရတယ်တစ်ချိန်တည်းမှာဒီလိုမျိုးရန်တရားကြီးအစိုးရတရားကြီးအဖွဲ့ကြီးတွေကမစားဘဲနဲ့ဒီပြည်သူတွေကိုသူကခုနပြောတဲ့ဒီဆိုရထောက်ခံတဲ့လူတွေပေါ့နော်ဆိုရထောက်ခံတဲ့လူတွေပေါ့ပြီးတော့တက်မတော်ထောက်ခံတဲ့လူတွေရောပဲပေါင်းစုံကနေကျွန်တော်တို့ဟိုဟိုပြရားပြရားကြော်လာရတယ်ဒီမှာဆိုတော့ဟိုဥမာတနေ့ရမှာတော့ပြီးတော့ကျွန်တော်လူတွေနဲ့ပတ်သက်ပြီးတော့ဟိုလှုပ်ဆောင်မှုတစ်ခုလုပ်မယ်ဒါမှမဟုတ်လို့ရှိရင်သင်တန်းမဲ့ပြည်ပေါ့နော်ဟိုစနေဝေးတစ်ခုလုပ်မယ်ဆိုလို့ရှိရင်အရင်ကတက်စားလို့ရှိရင်အရင်ကဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုအစိုးရကိုအဓိကဟိုဟိုခွင့်ပြုချက်တွေပါတောင်းရတယ်လုပ်ရတယ်ပေါ့နောက်ခုနောက်ပိုင်းမှာကျတော့အဲ့ဒါတွေမကဘူးလေကျွန်တော်ပြည်သူတွေကပါဟိုဟိုဟိုအရင် negative ဆိုအနေနဲ့ရှိလာတဲ့အခါမှာဟိုရှုပ်ပိုင်းမှာကိုယ်လူခွင့်ရေးကကိုဆော့ဆော့ကြည့်တယ်ကိုယ်လုံခြုံရေးအတွက်အများကြီးပြင်ဆင်ထားတဲ့အခါတွေ့ရှိပေါ့နောက်သူတချင်းပြည်ပကဖြစ်တဲ့ data တွေမှာရှုပ်တိုင်းကလက်နက်ကိုင် data တွေမှာဖြစ်စေဒီအခုရခိုင် data မှာပဲဖြစ်စေပေါ့နော်လူအာဒီလူခွင့်ရေးဟိုကာကွယ်လူတွေလူခွင့်ရေးအဖွဲ့ကြီးတောင်မှလည်းရေးဘူးရအားဖြင့်ကျွန်တော်ရက်ဆက်အဖွဲ့ကြီးတွေဆိုတာနဲ့တင် NGO တွေဆိုတာနဲ့တင်ပရိုလို့ဟိုဟိုဟို negative အနေနဲ့ရှင်းနေတဲ့အခါမှာဟိုအရင်ဟိုကိုယ့်ရဲ့လို့ရှုတော့အရာပေါ့ကိုယ့်ရဲ့ဒီလုံးနိုင်စွာအလုံးနိုင်တဲ့အတိုင်းတာအရာတော့အများကြီးစမ်းသပ်ပြီးကြိုးပါပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကိုကျိုးဆက်ကတစ်ဆက်တည်းမေးချင်တာကအခုလိုနိုင်ငံတကာဖိအားတွေလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေအရေးယူမှုတွေလှုပ်လာတာကခုနကလူခွင့်လှုပ်ရှားသူတွေလူခွင့်လှုပ်ရှားမှုတွေအတွက်အထောက်ပံ့ဖြစ်စီလားပို့ပြီးတော့ချက်တဲ့တွေ့စီလားဘယ်လိုမြင်ပါလဲ
ခုလိုမျိုးအရေးယူတာကတော့သူတို့အနေနဲ့ကျွန်တော်တို့ပေါ်အထောက်ပန်းချင်မလားအခက်အခဲပိုဖြစ်စင်မလားဆိုတာထက်ကိုဆိုတာတွေကိုစဉ်းစားတာထက်ကိုသူတို့ကဟိုဒီလက်ရှိဒီတမရောပေါ့နော်တမရောအနေနဲ့တာဝန်ရှိရလို့သူတို့ကမြင်တဲ့အတွက်အေးအေးမှုတွေလောက်တာပေါ့နော်ဆိုတော့ကျွန်တော်တို့ဘက်ကတော့ဟိုဒီလိုမျိုးခုဒီတက်ချွတ်လှုပ်ရှားသူတွေအနေနဲ့ကတော့အမ်ခုအေးအေးမှုတွေလောက်တဲ့လူတွေနဲ့ကျွန်တော်တို့ဘက်ကကြုံရမှာပဲဘယ်လိုပဲဖြစ်တနည်းမဟုတ်တနည်းနဲ့ကျွန်တော်ဟိုအကျက်တဲတွေဟိုဟိုလောက်ကိုရဲ့ဒီလှုပ်ရှားမှုတွေလုပ်တဲ့အခါမှာတကယ်ရက်တဲတွေကတော့ကြုံနေရမှာပဲအင်းကလည်းကြုံခဲ့တာပဲအခုလည်းကြုံခဲ့တာပဲဟိုလူခွင့်ရေးလှုပ်ရှားသူတယောက်ရဲ့အမြင်အရဆိုလို့ရှိရင်တော့ဒီလိုမျိုးစူးစူးကလူခွင့်ရေးချုပ်ပေါင်းမှုတွေကြီးခဲ့တဲ့ပုံမှာဒီလိုပြစ်မှတ်ထားဒီ targeted session တွေပေါ့နော်ပြစ်မှတ်ထားတဲ့အရေးမှုတွေကတော့ဟိုလုပ်ဖို့လိုရလို့ထင်တယ်သူတို့အနေနဲ့ဒီမူဝါဒဝေခံဆိုတာအနေနဲ့မူဝါဒဟိုအပြောင်းလဲဖြစ်လာတဲ့အဆောက်အဦခြေလမ်းလို့ဆိုရရပါတော့ဆိုတော့အဲ့ဒီပုံမှာတော
့ကျွန်တော်တို့အနေနဲ့တော့ဒီကုဂျိုးဆက်ဝါရုကိုလိုအပ်လိုအပ်တယ်လို့ထင်တယ်ပေါ့နော်ကျွန်တော်သရရှင်တွေကိုအလှည့်ပေးချင်ပါလေအရင်ဆုံးတော့ကိုပါထွန်းတူတူစနေမြင်များလို့ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာဒီအမေရိကန်နိုင်ငံနေပြီးတော့မြန်မာအစိုးရလူ့အခွင့်အရေးချိုးဖောက်တာတွေရှိပါတယ်ဆိုပြီးတော့ အစည်းအဝေးပြီးဆိုတာတွေအရေးယူတာတွေပြရားပေးတာတွေကြည့်ခဲ့ဘူးပါနဲ့ကိုတခင်လည်းပဲအစည်းအဝေးပြီးဆိုခဲ့ဘူးပါလေဒါနဲ့ဒီဟာတွေကပြတ်မှတ်ကိုမကြည့်ခဲ့ပဲနဲ့ပြည်သူတွေပဲအထင်လာခဲ့ပါလေအဲလိုပြီးဆိုခဲ့တဲ့ပြည်သူတွေကစီးဝါးကြိုက်ကြတာတွေဖြစ်ခဲ့ပါလေဒါပေမဲ့အမှန်ဖြစ်ပြမှုကိုပြည်ဝင်မှနေတဲ့ကျွန်တော်တို့တော့မှအကုန်မသိပါဘူးအစိုးရကြီးညာတာတမျိုးသတင်းဌာနမျိုးစုံတွေကနေပြီးတော့ပြောတာတပုံနဲ့ဖေဟာရောမလို့တော့မသိခဲ့ပါဘူးဒါကြောင့်အမှန်တရားကိုသိရင်လည်းဆိုလို့ရှိရင်ဒီပြစ်မှုတွေကိုပြုလုပ်တဲ့ပုံစံနဲ့အပြစ်လုခံတဲ့ပုံစံတွေနဲ့ပေါင်းပါတာလည်းအမှန်တရားကိုသိရမှာဖြစ်ပါတယ်။ဟုတ
်ကဲ့။
ဒါလို့အမှန်တရားကိုသိပြီဆိုလို့ရှိရင်အကောင်းဆုံးကတော့အတွက်ကြကြဝင်ရောက်ပူပေါင်းမယ်။ပြဿနာဘာကြောင့်ဖြစ်တယ်။ဒီပြဿနာကိုသိအောင်လုပ်မယ်။ဒီပြဿနာကိုဘယ်လိုဖြေရှင်းရင်ကောင်းမလို့ဆိုနီးပေါင်းစုံနဲ့စဉ်းစားမယ်။စဉ်းစားပြီးတော့အကောင်းဆုံးနည်းနဲ့ဖြေရှင်းမယ်ဆိုရင်လည်းအထိနာတဲ့ငါပြည်သူတွေလည်းအထိနာတဲ့ကိစ္စဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်ခုကြီးရတော့ပြည်သူတွေကိုထိနိုင်နိုင်မယ်လို့ထင်တဲ့အတွက်ဒါကိုတင်ပြခြင်းဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျအခုပါထုံးပြောတဲ့ခါမှာねကျွန်တော်နယ်ရှင်းလင်းထပ်ပြောချင်တာကအခုကမနေ့ခုနကတော့ကုသစင်ဥသက်စင်ရှင်းပြရထင်မှာပါပါတယ်ရေဥတက်ခတ်မှုမှာခုနရင်းနှောင်းကလို့စီးပွားရေးတန်ခတ်တာတမျိုးဒါမှမဟုတ်ဒိတ်ကြိုက်လူခွင့်ချိုးပေါမှုတွေမှာပတ်သက်တဲ့လူတွေကိုပြစ်မှတ်ထားပြီးတော့ရေးယူတာတမျိုးနှစ်မျိုးတော့ရှိပါတယ်အဲ့တော့ကျွန်တော်ပြန်ပြီးသုံးသပ်ပြီးပြန်ပြီးပြပါမယ်နောက်တော့ရှစ်တူဦးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုတီးလည်မှုတို့တို့ဆွေးနွေးပြီးလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့လက်ရှိအစိုးရစစ်တပ်အားနော်ဉာဏ်ရည်လူချင်းနဲ့အဖွဲ့အစည်းမဟုတ်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်။ဘာဖြစ်လို့လဲဆိုရင်နော်ကျွန်တော်တို့အခုတခြားပြည်နယ်မှာသူတို့မတရားသွားပြီးတော့တိုက်ခိုက်နေတာကိုနော်တခြားပြည်သူတို့ကဉာဏ်ရည်ကိုနော်ဆန္ဒပြတယ်။ဉာဏ်ရည်ကိုလူချင်ပါတယ်နော်။ဉာဏ်ရည်ဆန္ဒလာပြတာကိုနော်ဉာဏ်ရည်ကိုတောင်းဆိုတယ်ဆန္ဒလာပြတာကိုသူတို့ကဆက်ပြီးတော့ဖမ်းဆီးတယ်နော်အမျိုးမျိုးကြံစီတော့လောက်ဆောင်တဲ့ဖန်ဆင်းတာကိုကျွန်တော်ကြည့်လိုက်ဆိုရင်ငញ្ញရဲ့လူချင်းနဲ့စစ်တပ်မဟုတ်ပါဘူးပဲပြည်သူလူလိမ့်နဲ့စစ်တပ်ပဲနော်တိုင်းလာအားလုံးကိုနော်သူတို့ကအာဏာထိန်းချုပ်ဖို့သူတို့လောက်ဆောင်တဲ့စစ်တပ်နော်အစိုးရလည်းပါဝင်တယ်ဘာဖြစ်လဲဆိုတော့နော်ရခိုင်ပြည်နယ်မှာနော်လူခွင့်ထိုးပေါက်တာကိုနော်ဗိုလ်ချုပ်ဝင်းအောင်လာကဘာပြောလဲဆိုတော့လက်မခံဘူးအဲနိုင်ငံကလာပြီးတော့ဝင်ရောက်စီးနေပြေးထုတ်ဖို့လက်မခံဘူးနော်နောက်ပြီးတော့လာပြန်ဟောတောင်းဆန်းသိကြီးရပါသူကလည်းလာစစ်စီဘဝလက်မခံဘူးအဲ့ဒါကိုကြည့်မှဆိုရင်နောက်ကိုရအစိုးရသည်နော်အစိုးရထိတ်တန်းဘောင်းဆောင်သည်နော်စစ်တပ်နဲ့ပူးပေါင်းပြီးတော့တစ်ဖက်ကအစာကိုပေးနေလို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကိုတီးလိုက်မှုကျေးဇူးပါခင်ဗျကျွန်တော်တို့ရှင်ချို့ပေးစာလေးနည်းဖတ်ပြချင်ပါတယ်ကိုမျိုးစောင်အောင်ဆိုတဲ့စာသူပေးထားတာတော့သူရေးထားတော့ရေးယူမှုကဖြစ်မဟုတ်ပါဘူးတဲ့တကယ်အစ်မတူတက်ပြောင်းလဲခြင်းနဲ့အမှန်တမ်းလူကုန်တိတ်ခါနဲ့အညီဖြစ်စေခြင်းနဲ့ဆိုရင်တော့ပူပေါင်းဆောင်ရွက်ပါတဲ့နောက်ကိုကျော်မြင့်ဆိုတဲ့တော်ရှင်တယောက်ကလည်းပေးစာပြီးပို့ပါတယ်အမေရိကန်ပြောင်စုရဲ့ရေးယူတန်ခတ်မှုတွေကလိုအပ်သလိုထိရောက်မှာမဟုတ်ပါဘူးတဲ့ဘာကြောင့်လဲဆိုတော့အဓိက criminals ဒီရာဇဝတ်မှုကျူးလွန်သူတွေကတန်ခတ်ရေးယူတာကနေပြီးတော့လွတ်မြောက်နေစေဖြစ်လို့ပါတဲ့ဒါတော့တော်ရှင်တွေအမြင်ဖြစ်ပါတယ်ကျွန်တော်ပင်နယ်ဆွေးနွေးတဲ့သူတွေအရင်ဆုံးလှည့်ပေးကြပါတယ်ဥစော်ချက်ကိုအရင်ဖိတ်ခေါ်ကြပါတယ်ခင်ဗျဥနာကတော်ရှင်တွေဆွေးနွေးသွားတဲ့အထဲမှာသူဖြစ်ကိုပါထွန်းပြောသွားတဲ့အထဲမှာတိုင်းပြည်ကိုဒီရေးယူမှုတွေကတိုင်းပြည်ကိုထိခိုက်စေပါတယ်တဲ့အဲ့တော့ပူပေါင်းဆောင်ရွက်တဲ့ဟာမျိုးပေါ့နော်ဟိုစူရနဲ့ဖြစ်အာနာပိုင်နဲ့ပူပေါင်းဆောင်ရွက်ပြီးတော့ဖြေထုတ်တဲ့နည်းကိုသုံးပါဆိုတဲ့ဟာမျိုးပြောပါတယ်ဥစော်ချက်အမြင်လေးသိကြပါတယ်ခင်ဗျ
ကောင်းမကြလာကြောကော
ဟုတ်ကဲ့ခုနကဒီရေးမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဖိအားပေးတဲ့ရေးယူမှုတွေဟာတဲ့လူမှုဘဝထိခိုက်စေတယ်ဒါကြောင့်မလို့ပူပေါင်းဆောင်ရွက်ပြီးတော့အာဏာပိုင်နဲ့ပူပေါင်းဆောင်ရွက်ပြီးတော့ဖြေရှားတဲ့နဲ့တခြားနိုင်ငံရှားတဲ့နဲ့ဆိုတဲ့ဟာမျိုးတချို့သရရှင်တွေကပြောဆိုရေးသားကြပါတယ်ဒါနဲ့ပတ်သက်လို့ကိုစော်ကျဲရအမြင်လေးသိချင်ပါတယ
်ဩဒီအမြင်ကတော့ကျွန်တော်အမြင်ပြောရမယ်ဆိုရင်သူတို့အနေနဲ့ဒီပူပေါင်းပါဝင်ဖို့ကျွန်တော်တို့ပြည်သူအနေနဲ့လည်းဒီပူပေါင်းပါဝင်ဖို့ကတော်တော်လေးလိုအပ်ပါတယ်ဒါမဲ့တကယ်ကျွန်တော်တို့အလုပ်ဒီအတူတကွသူတို့တကယ်လူများလက်ရှိချက်ကျွန်တော်တို့လုံဆောင်တဲ့အချိန်မှာသူတို့အနေနဲ့အဲဖွင့်လို့ညင်တာမှုမရှိတဲ့အပိုင်းကအများကြီးတွေ့ရတယ်ကျွန်တော်တို့ဒီမှာလက်တွေ့ကျွန်တော်တို့အောက်အောက်ချင်းဖြစ်တဲ့အချိန်နေအမြင်ထားတယ်အများကြီးရှိတာပေါ့နော်အပေါ်ကလည်းအပေါ်ကအမိန်ပေးလိုက်တာတမျိုးအောက်ချင်းဖြစ်တဲ့ဟာတမျိုးအယူဖြစ်နေတဲ့အမြင်ထားအများကြီးရှိတယ်အဲ့ဒါကြောင့်ဒီအကကျွန်တော်တို့ဒီဖိအားပေးတဲ့အပေါ်မှာဒီတင်းတင်းထန်ထန်ဖိအားပေးတဲ့ဟာကကျွန်တော်တို့ဒီလူထုဒီကျွန်တော်တို့ပူပေါင်းပြီးမှလုံဆောင်ပြီးမှအတူတူဟိုဝိုင်းဝန်းဖြည့်ချင်းနေဆိုတော့ဒီတပ်ပက်ပိုင်းဆိုင်ရာအကောင်ဆောင်တွေနဲ့အတူတူလက်တွဲနေဆိုတော့ကျွန်တော်တို့ဒီတူဒီအမြင်နဲ့ကတော့ပူပေါင်းမှုကနည်းနည်းအဲနီလန်ကနည်းနည်းခက်ခဲနေထားမှရှိတယ်ဒီကျွန်တော်သုံးသပ်မိတယ်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်အချိန်လေးသိပ်ပြလို့ပါကိုသက်စင်ကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ခင်ဗျအ အခုခုနကသရရှင်တွေတုံးတက်သွားတဲ့တချို့တုံးတက်သရရှင်တွေရဲ့အမြင်ပေါ့နော်နိုင်ငံကိုထိခိုက်မယ်ဆိုတဲ့အမြင်ခုနကဒီရေယူတန်ခတ်မှုတွေကိုသူတို့မြင်တာကနိုင်ငံကိုထိခိုက်စေတယ်အရင်တော့အဆိုးရလည်းပြောပါတယ်ဒီထိခိုက်ဟိုလူတူချင်းထိခိုက်တာဆိုလို့ရှိရင်တခြားလူတို့ကထိခိုက်ကြစီဆိုရဆိုပြီးတော့အမြင်တုံးကြပါတယ်အခုလည်းတချို့သရရှင်တွေမြင်မှာအဲ့ဒါကြီးတွေ့ရပါတယ်နောက်တစ်ချက်ကတော့ဟိုဒီလိုမျိုးပြားပေးရတဲ့ဆိုင်အာနာပိုင်နဲ့ပူပေါင်းဆောင်ရင်အဖြစ်မရှိဘူးလားတခြားအဖြစ်မရှိဘူးလားဆိုတဲ့တုံးတက်ချက်ပါဥသက်စင်ရဲ့အမြင်သိကြပါတယ်ခင်ဗျာ
ဟုတ်ပြမတ်တက်ကတော့ကျွန်တော်တို့ကဒီလိုမျိုးပေါ်တော့ဒီအချင်းသူ့စုချင်းဟာတိုင်းပြည်တရားကိုထိခိုက်တယ်ဆိုတဲ့ဟာကဒါကတော့ဟိုထွက်ပြောလို့ပေါ့ဆန်ဆန်ဆန်မျိုးရှိရောဗျာတော့ဒီမျိုးကတော့ဒီလိုမျိုးစစ်မှတ်ထားပြီးတော့အရေးကြီးတဲ့ကိစ္စနဲ့သူနိုင်ငံလုံးကိုသူနိုင်ငံလုံးမှာရှိနေအေးပါတဲ့အစိုးရတည်းရဲ့လုံးကိုစစ်မှတ်ထားတတ်ခဲ့တယ်ဖီဝါရီတည်းရဲ့လုံးကိုဟိုပေါ်တော့တူလေးအောင်လုပ်တဲ့ဆိုတဲ့ဟာနှစ်ခုရှိရအခုဆန်ဆန်ကတော့အဓိကတော့စစ်မှတ်ထားပြီးတော့ဒီကအရေးကြီးတဲ့ဆိုတဲ့ဟာပေါ့နော်အဲ့ဒါကတော့သူကနောက်တစ်ခုကလည်းအခုပြင်မှထားပြီးတက်ဖို့ရေးဆိုတော့ကလည်းပြောလို့ရှိရင်တော့တက်မလို့ကနေပြီးတော့အရေးယူတိုင်းအဖြစ်ရှိပါတယ်လို့လက်ခံပြီးအရေးယူထားတဲ့ပုံကိုယ်တွေကိုအရေးယူတာနိုင်ငံကစံစံလုံးအဝလိုက်နာတဲ့သူအရေးယူတာအဲ့တော့တခါကလည်းသူကတကယ်လို့နိုင်ငံကစံစံလုံးကိုဆက်ပြီးမလိုက်နာဘူးဆိုလို့ရှိရင်ဒီကတ်ဆက်ပြီးတော့အရေးယူနေဆိုတဲ့ message ကိုပေးတာပေါ့ဗျာအဲ့တော့ဒီအဲ့ရနဲ့တပိုင်းတော်တော်ဘောင်းနေဆုံးတော့ဒုတိယမျိုးကဒုတိယပြဿနာလာတယ်ပါလဲဆိုဒီလိုမျိုးနိုင်ငံတကာနဲ့နော်ပူးပေါင်းဆောင်ရွက်ဖို့ဆိုတာတကယ်အရေးကြီးပါတယ်နိုင်ငံတကာကတောင်းခါပြောနေတာနိုင်ငံတကာကလည်းကတော့နဲ့အစိုးရကတော့တက်မတော်ကတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ပြီးတော့ဒီဝိုင်းကလက်ရှိဖြစ်နေတဲ့ဒုက္ခရပြဿနာတွေဖြေရှင်းပါလို့ထားတယ်အဲ့အားလုံးနိုင်ငံကတပည့်ကြီးတွေပြောနေတယ်ကုလသမဂ္ဂလည်းပြောနေတယ်နိုင်ငံကလည်းပြောနေတယ်အဲ့တော့ဒီကအရေးကြီးဆုံးအဖြေကတော့ဒီဝိုင်းမှာရှိနေတဲ့လက်ရှိအစိုးရရဲ့တက်မတော်ရဲ့ဟာလက်ရှိရှိနေတဲ့နိုင်ငံတကာနဲ့ဆွတ်ဆွဲထားတဲ့ဟုတ်လားမဟုတ်လားတော့မသိဘူးဒါပေမဲ့နိုင်ငံတကာနဲ့ဆွတ်ဆွဲထားတဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာနဲ့ပူးပေါင်းဖြေရှင်းနေတာဖြင့်အဖြစ်ဖြစ်ပါတယ်ဟိုတစ်ခါတည်းပြောနေရနိုင်ငံတကာနဲ့တစ်ခါတည်းပြောနေရဒီဘက်ကတစ်ခါတည်းပြောနေရကအဖြစ်မဟုတ်ပါဘူးအဲ့တော့ဒီညက်ပုံပြီးနိုင်ငံကောင်းမှုဒီကရှေ့ဆက်ပြီးတော့လူခွင့်ရေးအခြေအနေတိုးတက်ကောင်းမှုဆိုလို့ရှိရင်တော့လက်ရှိအစိုးရကောတက်မတော်ရောနိုင်ငံတကာရောအခြေအနေအားလုံးကိုပူပေါင်းဆောင်ရွက်ဒီကြည့်ပါလေအဲ့ဟာကလည်းကျွန်တော်နိုင်ငံအဖြစ်ဖြစ်ပါတယ်ကျွန်တော်ပြောချင်ပါ
တယ်ဟုတ်ကဲ့ခင်ဗျာ production ရဲ့ခုနကတချို့သူရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကုသစင်ပြန်ပြီးတော့ဖြည့်ဆို့သွားတာကိုနားလည်မယ်လို့ထင်ပါတယ်ခင်ဗျာကျွန်တော် direct live season အချိန်လေးစစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးသက်စင်ဦးစော့ကျက်ဂျိုးဆက်ဝါနဲ့ကျွန်တဲ့ production အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ direct live season ဒီမှာကျွန်တော်ကပြပါခင်ဗျာ